ပြီးခဲ့တဲ့တောက်ချာနေတုန်းကရခိုင်ပြည်နယ်အတွင်းအေးအေးလက်နက်ကိုင်တွေကရဲသားခရီးတဲ့30ကျော်ကိုဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်ဒေသအတွင်းမှာစစ်တပ်ဘက်ကနေမီရှင်းလင်းရှာဖွေရာတွေလုပ်နေပါတယ်။ဒီအခြေအနေကြောင့်ဒေသခံတွေကြားမှာလည်းစိုးရိမ်မှုတွေတိုးလာပါတယ်။စစ်စင်ရေးတွေအတွင်းရဲသားပြည်သူတွေလုံခြုံရေးကိုကာကွယ်ပေးဖို့ရခိုင်မတ်တွေကတောင်းဆိုနေကြပါတယ်။ပြည်စုံကိုတော့မတ်စုမုံကစူးစီးတင်ပြပေးထားပါတယ်။
ရခိုင်တိုင်းသားလက်နက်ကိုင်တပ်နဲ့မြန်မာဆွေရစစ်တပ်တို့ကြားကာလာရှည်ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းမှာတော့ဘုံခွဲတိုက်ခိုက်မှုတွေရင်ဆိုင်တိုက်ပွဲတွေနဲ့စည်ရေးတင်းမာနေတဲ့အနေထားပါဒီလိုမျိုးစည်ရေးပြပခါတွေဖြစ်နေချိန်မှာပဲပြီးခဲ့တဲ့သတင်းပတ်တောက်ကြနေကရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကံကြီးကုန်းအနီးမှာတော့စစ်တွေကိုလာနေတဲ့ရွှေပြည်တစ်ခီးစည်တွေရင်ကိုလက်နက်ကိုင်ဖွဲ့တချို့ကတားဆီးပြီးတော့မိသက်တပ်ဖွဲ့ဝင်တချို့အပါအဝင်ခီးစည်32ဦးကိုဖမ်းဆီးခေါ်ဆောင်သွားတဲ့ဖြစ်စဉ်ဖြစ်ခဲ့ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်တပ်သတင်းမှထုတ်ပြန်ရေးဝင်ရှိတဲ့သူတွေနဲ့အေးရခိုင်တိုင်းသားလက်နက်ကိုင်တပ်ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့အတည်ပြုချက်မရပါဘူး။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကတော့မြောက်ဦးမြို့နယ်တွင်မှလက်တလောဖြစ်နေတဲ့တိုက်ပွဲတွေအပါအဝင်မြောက်ဦးမြို့ရဲ့လုံခြုံရေးဖြစ်စေတဲ့အခြေအနေတူတည်ထားသလောက် VOA မြန်မာပိုင်းကိုပြောပြပါပါတယ်
။ကျောင်းကတော့အားတော့ပါဗျာဘိဆက်ကလည်းမသိဘူးထိမ့်သိမ့်ထားတယ်ဆိုတာပေါ့နော်။မြောက်ဦးမှာတော့ဗျာမနေ့ကလည်းပဲတမ်းလို့လှုပ်ရှားစကြောင်းတွေတော့ဟုတ်ပေါ်ကံတော့ပေါတော့ပြင်တော့ဖက်မှာတော့ရှိပါတယ်သူတို့နှုတ်ချတော့လာနေတယ်လို့လည်းကြားရပါတယ်တပွဲကတော့မနေ့ကညနေပေါတော့ပြင်ဖက်မှာတပွဲဖြစ်တယ်လို့တော့သတင်းရပါတယ်အဲဒေသခံတွေကတော့သူတို့လုံခြုံရေးအတွက်တော့တာဝန်ရှိတာကအစိုးရမှာပဲတာဝန်ရှိပါတယ်ဆိုတော့အစိုးရကပဲတာဝန်ယူဆောင်ရမှာဖြစ်ပါတယ်အဲ့ဒီကိစ္စက
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်ခီးစည်တဲ့ရင်ကခီးသွားတွေဖမ်းဆီးထိန်းသိမ်းခံရတာလို့ဖြစ်စင်နေစစ်ဖြစ်နေတဲ့နယ်မြေတွေထဲမှာတော့တိုက်ပွဲကအချိန်မရော့သေးလို့ဒေသတွင်းလူငုံရေးကစိုးရိမ်စရာအနေထားဖြစ်နေတယ်လို့လည်းရခိုင်ပြည်နယ်ရသေးတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာဆောဝေကပြောပါတယ
်မင်းဆက်တေကမင်းမျိုးကပင်ပန်းဆင်းနေလို့ပြောပါတယ်နော်ဆိုတော့အဲ့မင်းမျိုးကပင်ပန်းဆင်းလာတယ်နောက်တစ်ခါအေးချာဝတ်ကအတောင်ရှိတဲ့လူရှင်းရောက်ပါတယ်ဆိုပြီးကျမတို့အဲ့လိုသတင်းကြားတယ်ပေါ့နော်အဲ့ဒါကိုတော့ဒီအေးတက်မတော်ကပေါ့နော်ခေါ်တော့တယ်ဆိုပြီးတော့ကျမတို့အဲ့လိုပဲသိထားပါရဲ့ရှင်ကျမတို့ဖက်မှာတော့တကယ်ကိုဒီရသေးတော်မြို့နယ်ဆိုရင်လုံခြုံရေးတော်တော်ကင်းနေပြီပေါ့နော်ပြီးတော့နောက်တစ်ခါတိုက်ပွဲတွေဂျူကြားဂျူကြားဖြစ်တယ်ဟိုလုံခဲ့တဲ့နှစ်ရက်လောက်ကကြောက်တန်းမှာဖြစ်ပါတယ်အနေလေးဘက်ကိုမနေ့တစ်ခါဖြစ်တယ်နေ့လေးတစ်ခါဖြစ်တယ်နောက်တစ်ခါတက်မတော်ကကြောက်တန်းကိုပြန်လာပြီးတော့ဒီကြောက်တန်းစာတင်ကြောင်းနားမှာနေရယူတယ်အဲ့ဒီအမီအနားမှာရှိတဲ့ပေါ့နော်ကိုဘက်ကအီအီလေးနဲ့တညာလုံးတိုက်ခွေးဖြစ်တာတွေရှိပါတယ်တချို့ကြော်တယ်ဆိုရင်အုပ်ချုပ်ရေးမှုလည်းမရှိဘူးအဲ့တကြောင်ဒီတိုက်ခွေးတွေကြားထဲမှာတော့ဒီလူကြုံကြီးရတော့ပေါ့နော်ကိုကိုရဲ့ဒေသကိုပဲကိုတို့တောင်းဆောင်ရတယ်ရှိတယ်နောက်တစ်ခါရော်တရော်ကိုတက်မတော်ကဝင်လာပြီးဆိုတာနဲ့အဲ့ဒီတက်မတော်စစ်ကြောင်းရောက်တာနဲ့ပဲဒေသခံပြည်ရော်တွေကတော့အမီအနားရော်ကရော်တွေချောင်းလို့ကြားပါတယ်
စစ်ဘေးဒုက္ခသည်တွေအတွက်လဲဆန္ဒရိက္ခာမလုံလောက်မှုတွေနဲ့အခက်ကြုံနေရတယ်လို့လုံခြုံရေးကလည်းစိတ်မချရတဲ့အနေထားပါဒီလိုချင်းတွေမှာတော့မတင်ငါမှုတွေနဲ့ရွာလုံးကျွတ်ဖမ်းဆီးစစ်ဆေးတာတရားစွဲဆိုတာတွေရှိနေတဲ့အတွက်ဂျွာသားတွေကဘေးလူရာကိုတင်းချောင်နေရပြီးရသေးတော်ဘက်မှလည်းစစ်တပ်ရေရင်တွေတိုက်ခိုက်ခံနေရတဲ့အနေထားဖြစ်နေပါတယ်ဒါကြောင့်နယ်မြေတွင်းမှာတော့ခီးသွားလာရေးအခြေအနေကလုံခြုံစိတ်ချရမှုမရှိတာကြောင့်စိုးရိမ်ရပါတယ်လို့ရခိုင်မက်တော်ခင်စောဝေးကပြောပါတယ်
အဲ့တော့ကျမတို့အခုရခိုင်ပြည်နယ်မှာပေါ့နော်စစ်ကွေးတွေဖြစ်တယ်တိုက်ကွေးတွေဖြစ်တယ်အဲ့တော့ဂျာမှာရင်စာပင်ဖြစ်တဲ့ပြည်သူတွေကဒုက္ခရောက်ရတယ်။နောက်တစ်ခါအကူကလည်းလုံခြုံရေးဘိုင်းမှာဆိုရင်အရင်အားနေတယ်မိမိကိုယ်ကိုမိမိတောက်ထောက်ရတဲ့အချိန်ရောက်နေပါတယ်။ဒီစံတရားနဲ့ဖန်ဆီးမှုတွေပေါ့နော်ရှိနေသေးတယ်။နောက်ပေတဲ့လူတွေကလည်းပေတော့တာလည်းရှိတယ်။အဲ့တော့အဓိကကတော့ကြောက်တန်းဖြစ်စိတ်မှာဖြစ်တော့တာကိုလူတိုင်းကကြောက်ကြပါတယ်။အခုလိုဒီတိုက်ခွေးတွေဖြစ်တာကနှစ်ဖက်တိုက်ခွေးကိုကျမတို့မပြောလို့ပါဘူး။အာသူသေးကိုသေးဒါကတိုက်ကြတာနော်။အဲ့ဒီကြောက်ကျမတို့ကတော့ဒီအဓိကကြားကပေါ့နော်မိသားစုဖြစ်တဲ့ပြည်သူတွေကတော့ဒီနေရာမှာမရှိဖို့အတွက်ကျမတို့တောင်းဆိုလိုပါတယ်သူတို့တွေဒုက္ခမရောက်ဖို့အတွက်ကျမတို့ကတော့နှစ်ဖက်စလုံးကိုတော့တောင်းဆိုလိုပါရှင
်ရခိုင်တိုင်းသားလက်နက်ကိုင်တပ်အေအေနဲ့မြန်မာဆွေရစစ်တပ်တို့ကြားတိုက်ပွဲတွေအတွင်ပျောက်ဆုံးသူအရသာဥယေပို့တိုးလာသလိုနေမြေကမတည်ငြိမ်သေးတဲ့အတွက်နေရဲဆုံခွာထွက်ပြေးသူဒုက္ခသည်တွေဟာနေရဲရင်းကိုပြန်နိုင်ရေးမရေမရာဖြစ်နေစေအနေထားဖြစ်ပါတယ်အခုချိန်ထိတော့စစ်ဘေးဒုက္ခသည်ဥယေပေါင်း9000အထိတိတ်ဆောင်နေကြရစေအနေထားဖြစ်ပါတယ်ရှင်